မြန်မာနိုင်ငံကိုရောက်နေတဲ့ဒီအမေရိကန်ဂရီးကျွဲတထေး George Soros ဟာဒီကနေ့88မျိုးဆက်ကျောင်းသားကောင်းဆောင်တို့ချုံနယ်တွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံအတွင်းကဒီတန်ရာစာတတူဖော်ရေးလုပ်ငန်းတွေမှာပွင့်လင်းမြင်သာမှုရှိဖို့နောက်ပြည်ရင်းညံ့ရေးကိုအရက်ဖက်အဖွဲ့အစည်းတွေကပါပါဝင်ဆောင်ရွက်သွားနိုင်ရေးအပါအဝင်ကိစ္စရပ်တွေကိုဆွေးနွေးသွားခဲ့တယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်တို့ကပြောပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့အချိန်မှာနေပယ်ဆောင်ကပုံကိုယ်ရီကိုတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးနဲ့မီဒီယာစတဲ့ကိစ္စတွေကိုပါတွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့တယ်လို့လည်းဒီ Mr. Soros နဲ့တွေ့ခွင့်ရတဲ့သူတွေကပြောပါတယ်ဒီအကြောင်းကိုတော့ရန်ကုန်ခြေစိုက်သတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင
်ဟုတ်ပါတယ် American ရင်းနှီးမြှုပ်နှံရှင်ကလေးအကျွဲတတိယကြီးတူဖြစ်တဲ့ George Soros ဟာမြန်မာနိုင်ငံကို January 5ရက်နေ့ကရောက်ရှိလာခဲ့တာဖြစ်ပြီးတော့သူ့ရဲ့ခီးစဉ်အတွင်းမှာမြန်မာရဲ့နယ်ပယ်အသီးသီးမှာလှုပ်ရှားနေကြတဲ့အရက်ဖက်လူဖွဲ့စည်းကသူတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံနိုင်ငံရေးစီးပွားရေးလူမှုရေးနဲ့မီဒီယာကိစ္စတွေမှာဆွေးနွေးမှုတွေပြုလုပ်ခဲ့ကြတာပါအခုလိုတွေ့ဆုံဆွေးနွေးမှုတွေပြုလုပ်တဲ့နေရာမှာ88မျိုးဆက်ကျောင်းသားများအဖွဲ့ကခေါင်းဆောင်ပိုင်းအနေနဲ့လည်းတွေ့ဆုံခဲ့ပါတယ်ကိုမြအေးကိုပြုံးချိုကိုထေးကျွယ်ကိုမင်းစရာတို့ဟာ George Soros နဲ့ဒီကနေ့မွန်းလွဲပိုင်းမှာတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံရဲ့တရားစတာထုတ်ဖော်ရေးကိစ္စတွေမှာပွင့်လင်းမြင်သာမှုရှိရှိဘယ်လိုလုပ်ဆောင်ကြမလဲဆိုတာတွေဆွေးနွေးဖြစ်ခဲ့တယ်လို့ကိုမင်းစရာက VOA ကိုပြောပါတယ
်ကျွန်တော်တရားစတာနဲ့ပတ်သက်တဲ့ကုန်ထုတ်လုပ်ငန်းတွေပေါ့နော်ဥပမာဆိုပါစို့တရားစတာပတ်သက်ကျင်းကျင်းမီတို့ကတ်တူတို့နောက်ပြီးတော့ရေနံတို့ပေါ့လို့ဆိုတာတောင်ကြီးတို့ကိုထုတ်လုပ်တဲ့နေရာမှာနော်အိယာရေတို့အဆိုင်ရေတို့ပေါ့နော်ဒီကျွန်တော်ဒီကွာပဝင်ကျင်းတဲ့ရှင်းရင်းနဲ့ပတ်သက်တဲ့ကိစ္စတွေအခုကျွန်တော်ပတ်ဝန်းကျင်တိုင်းရှိနေပါတဲ့ခိစားရတဲ့လူတိုင်းရှိနေတဲ့ပတ်တဲ့ခိစားရတဲ့ပြန်လဲဆွဆွမှုအပိုင်းတွေပေါ့နော်ဆွဆွမှုအပိုင်းတွေမှာပြည်မြင်တာမှုနဲ့စီကဲစတကြဖြစ်မှုအတွက်ပေါ့လေအဒီကုမ္ပဏီတွေရဲ့လုံဆောင်ချက်တွေရဲ့နော်အစိုးရရဲ့လုံဆောင်ချက်တွေပေါ်မှာပြန်လဲဆန်းစစ်တဲ့ခိစားရကျွန်တော်ပြောဆိုဖြစ်တယ
်88မျိုးဆက်ကျောင်းသားတွေနဲ့ George Soros တွေ့ဆုံစဉ်မှာပြည်ရင်းညီညွတ်ရေးကိစ္စမှာရက်ဖက်လူဖွဲ့စည်းတွေကပါဝင်ဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးဖြစ်ခဲ့တယ်လို့ကိုမင်းစရာကပြောပါတယ်
။ဒါနဲ့ ADA ကိုလည်းပြည်ရင်းညီညွတ်ရေးကိစ္စတွေမှာဘယ်လိုပုံစံမျိုးမှဆောင်ရွက်နိုင်မလဲလို့ကမေးတဲ့အခါမှာကျွန်တော်ကလည်းကျွန်တော်သွားခဲ့တဲ့ညီညွတ်ရေးစီစဉ်တွေကျွန်တော်လုပ်ဆောင်နေတဲ့ဒီဖြစ်ပျက်မှုအပိုင်းတွေပေါ့နော်ဒီတိုင်းနာလက်နက်ကဖွဲ့စည်းပြီးနေရောအင်္ဂါတော်ဆိုးရနေရောကျွန်တော်ဘယ်လိုလုပ်ဖြစ်ပျက်မှုပြောဆိုတော့ဆွေးနွေးမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းကိုရှင်းပြရတယ်။ရှင်းပြပြီးတော့အဓိကက MPC ရဲ့အခမ်းအနားနဲ့ ADA ရဲ့အခမ်းအနားအကြောင်းကိုကျွန်တော်ပြန်လာဆွေးနွေးကြတဲ့သဘောပါပဲ။
ဒါပြင် Mr. George Soros ဟာမြန်မာညီညာရေးဖော်ဆောင်မှုစင်တာကထိပ်ပိုင်းတာဝန်ရှိသူတွေနဲ့လည်းသူ့ရဲ့ခီးစဉ်တွေမှာတွေ့ဆုံခဲ့ပြီးတော့ပြည်တွင်းညီညာရေးနဲ့တွေ့ဆုံဆွေးနွေးရေးကိစ္စတွေမှာ Open Society အနေနဲ့ဤပညာပိုင်းကပံ့ပိုးပေးဖို့ George Soros ကိုတောင်းဆိုခဲ့တာရှိတယ်လို့မြန်မာညီညာရေးဖော်ဆောင်မှုစင်တာကတွေ့ဆုံဆွေးနွေးရေးတာဝန်ရှိသူကိုအောင်နိုင်ဦးက VOA ကိုပြောပါတယ
်။အဲသူ့အနေနဲ့လည်းပါတယ်ကိုညီရမလဲဆိုတဲ့ကိစ္စမျိုးတွေတော့အမှန်ညံ့တာရှိပါတယ်။ကျွန်တော်တို့အနေနဲ့ကလည်း Technical Advice ပေါ့နော်။ဤပညာဆရာအမကျွန်တော် solution လေကတွေ့ဆုံချင်းလေးမှုဆိုင်ရာကိစ္စမျိုးတွေကိုကျွန်တော်အကြံပေးတာလို့ဖြစ်တဲ့အခါကျတော့အဲ့လိုနည်းပညာမျိုးတွေဟာဒီတွေ့ဆုံချင်းလေးကိစ္စတွေမှာလိုအပ်လို့ရှိလို့ရှိရင်ဒီကိုကိစ္စမျိုးတော့အဲသူ့အနေနဲ့သူအကြံပေးပါတယ်ကျွန်တော်တို့ဘက်ကလည်းအဲ့လိုဟာမျိုးတွေလိုအပ်မယ်ဆိုလို့ရှိရင်တောင်းဆိုဖို့ပြောတာရှိပါတယ
် George Soros ဟာပြည်တွင်းသတင်းမီဒီယာအချို့နဲ့တွေ့ဆုံခဲ့ပြီးမကြခင်မှာပေါ်ပေါက်လာမယ်မြန်မာနိုင်ငံကသတင်းစာတွေရဲ့အခြေအနေကိုလည်းမေးမြန်းခဲ့တယ်လို့George Soros နဲ့တွေ့ဆုံခဲ့တဲ့မီဒီယာသတင်းစာတူဖြစ်တဲ့ကိုရဲနိုင်မို့က VOA ကိုအခုလိုပြောပါတယ
်အဓိကကတော့ Mr. Soros ကလွန်ခဲ့တဲ့ဟို7 minutes တစ်စုလောက်ကမြန်မာမီဒီယာဖွံ့ဖြိုးမှုနဲ့ပတ်သက်ရင်တော်တော်လေးတချွတ်ခဲ့တဲ့လူတွေဖြစ်တယ်ဒေတာတွင်းမှာလည်းမီဒီယာဖွံ့ဖြိုးရေးကိုကူညီခဲ့တဲ့လူဖြစ်တော့မြန်မာနိုင်ငံရဲ့လက်ရှိမီဒီယာအခြေအနေကိုသူကကြည့်ချင်ပါတယ်အဲ့တော့ကျွန်တော်တို့တွေကလက်ရှိအနေအထားမှာလက်ရှိသတင်းစာတွေထုတ်ဖို့ပြင်ဆင်နေတဲ့အကြောင်းရေးဆွဲနေတဲ့မီဒီယာဥပဒေရဲ့အခြေအနေတွေပြောရရင်တော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုအထွေသဘောမျိုးဝိုင်းပြီးတော့ဆွေးနွေးတဲ့သဘောပါဗျာ
Mr. George Soros ဟာချန်တိုင်းနာခေါင်းဆောင်ဥက္ကဋ္ဌဦးနဲ့လည်းသူ့ရဲ့ခီးစဉ်တွေမှာတွေ့ဆုံခဲ့ပြီးတိုင်းနာအရေးဆွေးနွေးခဲ့တယ်လို့လည်းသိရပါတယ်။အသက်83နှစ်ရှိပြီဖြစ်တဲ့ George Soros ဟာလွန်ခဲ့တဲ့တစ်နှစ်ကျော်ကလည်းမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးထိုစဉ်ကသမရဦးသိန်းစိန်အပြင်ဒေါ်ဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။ Hungary နယ်ပယ်ကရေကျော်တထေးကြီး Mr. Soros ဟာကမ္ဘာတဝန်းဖိနှိပ်ခံလူအဖွဲ့အစည်းတွေကိုတိုးတက်မြန်မာရေးတွေအတွက်ကူညီဆောင်ရွက်ပေးနေသူတူဖြစ်ပါတယ်။နယူးယောက်အခြေစိုက်သူ့ရဲ့ Open Society အဖွဲ့အစည်းဟာ1994ခုနှစ်ကစလို့မြန်မာနိုင်ငံဒီမိုကရေစီတိုးတက်ရေးအတွက်လည်းပညာရေးအထောက်အကူပါဝင်အခြားအစီအစဉ်တွေကိုလည်းစောင့်ရဲ့ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ